မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတော်ဆရာနာရှင်စနစ်ဆန့်ကျင်လူတွေကိုစစ်တပ်ကအကြမ်းဖက်ပြစ်ခတ်ဖြိုခွင်းခဲ့လို့သခိုင်းတိုင်းနဲ့ချင်းပြည်နယ်ကဒေသခံတွေဘေးလွတ်ရာဒေသနဲ့အိန္ဒိယနိုင်ငံနယ်စပ်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်ခဲ့ပါတယ်။မီဇိုရမ်ပြည်နယ်ရောက်စစ်ဘေးရှောင်တွေကိုပြည်နယ်အစိုးရကနေဒုက္ခသည်အသိမှတ်ပြုကတ် ID ထုတ်ပေးနေတာအကုန်လုံးဤပါရနိုင်ပြီလို့ပြည်နယ်အစိုးရစည်းရုံးတွေကိုကိုကာပြီးမီဇိုရမ်ရောက်ကုနုတုံသတင်းဌာနအက်ဒီတာစလိုင်းရောဘတ်ကပြောပါတယ်
။ဒီကတော့ဒီတော့မှာရောက်နေတဲ့ဒီမြန်မာစစ်ဘေးရှောင်ပြည်သူတွေပေါ့နော်။သူတို့တဲ့ဘုံကျောက်ကနေဒုက္ခတွေအတိမတ်ပြုတ်ကပ်ရပေါ့နော်။အဲ့ဒါကိုသူတို့ကပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကစပြီးတော့ဒါထုတ်ပေးနေတာပေါ့နော်။သူတို့စစ်တိုက်ထုတ်ပေးနေတာခုဆိုရင်အစိုးရရဲ့ပြောချက်ချက်ရတော့စစ်ဘေးရှောင်ပြည်သူအားလုံးရဲ့ဒီလူဦးရေ99ရာခိုင်နှုန်းကျော်ကိုသူတို့ထုတ်ပေးသွားပြီပေါ့နော်။သူတို့ခုလေလည်းထုတ်ပေးနေရပါတော့
။မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းဆောင်လာကြတဲ့စစ်သေးဆောင်ပြည်သူတွေကိုစနစ်တကျစည်းရင်ပြည့်စုံနိုင်ဖို့မီဇိုရမ်အစိုးရကပြည်နယ်ခရိုင်ကျေးရွာအဆင့်အထိကော်မတီအသီးသီးဖွဲ့စည်းပြီးဒီနှစ်ဖေဖော်ဝါရီလကစလို့စစ်သေးဆောင်ပြည်သူတွေအတွက် ID card ထုတ်ပေးရေးအကောင့်ထယ်ဖို့ဆောင်ရွက်ခဲ့တာပါ။လက်ရှိမီဇိုရမ်ပြည်နယ်ရောက်စစ်ဆောင်တွေကိုပြည်နယ်အစိုးရကနေကူညီဆောင်ရှောက်ပေးနေတယ်လို့မီဇိုရမ် NGO ဖြစ်တဲ့United for Democratic Myanmar တွဲဖက်အတွင်းမူကိုရစ်ချတ်ကပြောပါတယ
်မီဇိုရမ်အစိုးရမှာကအဲ့ဒီစစ်ပီဆောင်တွေစစ်ပီတန်ချမှတ်ထားတဲ့ဘတ်ဂျက်တော့မရှိဘူးပေါ့နော်သူကဘဟုအစိုးရကိုစစ်ပီဆောင်အဒီအတွက်စုပြီးတော့မှဒါပုတ်ဆံတောင်းထားတာရှိတယ်အရင်တစ်ခေါက်ကတော့သူကဒီသိန်းတစ်ထောင်လောက်တောင်းတယ်ပထမခေါက်ကသူကသိန်း300တော့ဘဟုအစိုးရကချပေးတယ်အဲ့ဒီသိန်း300ချပေးလာတဲ့ဟာကသူကဒီနယ်တိုင်းမှာရှိတဲ့တော့ DC တွေကိုအကုန်လုံးခွဲဝေလိုက်တာ DC ကနေတစ်စင်းအဲ့ဒီစစ်ပီးဆောင်တွေလူအနေနဲ့နေရမှာသူတို့ပြန်ပြီးတော့မှကိုမျိုးဆောင်ရက်ပေးနေတဲ့ဟာလေးတွေတော့ရှိတယ်။ကျန်တဲ့တိန့်ခုနေရလဲမကြာခင်ရတယ်လို့တော့သူတို့ပြောနေတာပေါ့နော်
။ High level committee on Myanmar refugees အဖွဲ့ရဲ့စည်းရင်းတွေအရအခုလက်ရှိမီဇိုရမ်ပြည်နယ်ခရိုင်6ခုမှာစစ်ပီးဆောင်စခန်း150နီးပါးရှိပြီးစစ်ပီးဆောင်လူဦးရေ12000နီးပါးရှိပါတယ်။စကမ်းပြည်မှာနေတိုင်းသူ18000ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ချင်းလူအခွင့်အရေးအဖွဲ့ရဲ့မှတ်တမ်းတွေအရဒီထက်ပိုများနိုင်တယ်လို့ချင်းလူအခွင့်အရေးအဖွဲ့ဒုတိယအမှုဆောင်ဒါရိုက်တာဇာအုပ်လင်ကပြောပါတယ်
။စစ်ဘေးတင်းဆောင်အရေးအခြေအနေမှာကျွန်တော်စီးရင်အရာဒီချင်းပြည်နယ်အတွင်းမှာဒီ IGP က9000ဤတားလောက်ရှိတယ်။ဒီချင်းပြည်နယ်ကပအဓိကအဖြစ်မျိုးရမ်ထိုးဒီဒုက္ခတွေအနေနဲ့ရောက်လာတဲ့လူက9000ကျော်ရှိနေပြီစစ်ကောင်စီအနာပင်ကြေးရအသိန်းကျော်ရောချင်းပြည်ဒီလူထူရမြေတီဆုံးခွာပြီးတော့ဒီစစ်ဒေသကိုအနေနဲ့နေခဲ့ပြီ
မြန်မာနိုင်ငံမှာ2021ခုဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းမှုအပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ဖလန်းမတူပြီးထန်တလန်နဲ့စကိုင်းတိုင်းကလေးမြို့နယ်ကဒေသခံတွေမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်နေသူတွေရှိနေစေဖြစ်ပါတယ်။ဒီလိုရောက်ရှိလာတဲ့မြန်မာဒုက္ခသည်တွေကိုမီဇိုရမ်ပြည်နယ်အစိုးရအပါအဝင်အစိုးရမဟုတ်တဲ့ NGO အဖွဲ့တွေဘာသာရေးအသင်းအဖွဲ့တွေကအတတ်နိုင်ဆုံးကူညီဆောင်ရွက်ပေးနေတယ်လို့ဒေသတွင်းလူမှုအဖွဲ့အစည်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်ခင်ဗျာ။